မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်မြန်မာနိုင်ငံနဲ့လက်တွဲဆောင်ရွက်သွားမယ် EU ဥရောပတမကရဲ့မဟာဗျူဟာအပေါ် EU ရဲ့မူဝါဒဆိုင်ရာနဲ့ဥပဒေဆုံးဖြတ်ချက်တွေကိုချမှတ်နေတဲ့ဥရောပကောင်စီကခြုံငုံသုံးသပ်ချက်ထုတ်ပြန်ခဲ့ပါတယ်။ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ချမ်းသာဝါပြောရေးတို့အတွက်ချိုးပန်းနေတဲ့မြန်မာနိုင်ငံမှာကြုံတွေ့ရမယ့်စိန်ခေါ်မှုတွေကိုကြော်လွှားနိုင်မှုအတွက် EU ကပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ပြီးတော့ချိုးချောင်းစီလျော်ရည်မှန်းချက်ကြီးပြီးအနာဂတ်ကိုဦးတည်တဲ့ထိတွေ့ဆက်ဆံမှုတွေလုပ်သွားမယ့်အစီအစဉ်တွေကို EU ကဥရောပကောင်စီကိုချပြခဲ့တာပါ EU ရဲ့အစီအစဉ်တွေထဲမှာမြန်မာစစ်တပ်အပါအဝင်မြန်မာနိုင်ငံရေးမှအရေးပါတဲ့သူတွေအားလုံးနဲ့ EU ဥရောပတမကကထိတွေ့ဆက်ဆံမှုတွေကိုတိုးချဲ့သွားဖို့လည်းပါဝင်ပါတယ်မြန်မာအစိုးရတဲ့အနေနဲ့ဒီမိုကရေစီစနစ်ခိုင်မအောင်ဆောင်ရွက်နေတဲ့နေရာမှာဖွဲ့စည်းပုံပြင်ဆင်ရေးဟာအဓိကအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ EU ကမှတ်ယူထားပါတယ်လူခွေရဲ့အခြေအနေတိုးတက်ဖို့အတွက်မှလည်းမြန်မာနိုင်ငံကကျင့်သုံးနေတဲ့ဥပဒေတွေကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့အညီဖြစ်အောင်ဆက်ပြီးလုပ်သွားဖို့အတွက်လည်း EU ကမြန်မာအစိုးရကိုအားပေးပါတယ်လူခွေရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးရုံးကိုမြန်မာနိုင်ငံမှာဖွင့်လှစ်ရေးအပါအဝင်ကုလသမဂ္ဂလူခွေရေးကောင်စီရဲ့32ချိန်မြောက်အစည်းအဝေးမှာဆုံးဖြတ်ခဲ့တဲ့အကြံပြုချက်တွေအတိုင်းဆောင်ရွက်ဖို့ EU ရဲ့တိုက်တွန်းချက်ကလည်းမြန်မာနိုင်ငံဆိုင်ရာမဟာဗျူဟာထဲမှာပါဝင်ပါတယ်မြန်မာနိုင်ငံကလူနည်းစုတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့မတူတဲ့ဘာသာလူမျိုးစုတွေကြားမှာတီးခတ်နားလည်ကြစေဖို့လူအတိုင်းဝိုင်းထဲမှာအလုံးပါဝင်လာကြစေဖို့နဲ့အစိုးရမှုအလုံးကိုတိုက်ဖြတ်ဖို့အတွက်အစိုးရအနေနဲ့အစပြုဆောင်ရွက်မှုတွေလုပ်ဖို့လည်း EU ကခိုင်ခိုင်မာမာတိုက်တွန်းထားပါတယ်။ရိုဟင်ဂျာတွေရဲ့အခြေအနေအပါအဝင်ရခိုင်ပြည်နယ်ကစိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့မြန်မာအစိုးရရဲ့အားထုတ်မှုတွေကို EU ကအပြည့်သဘောမြင်တဲ့အကြောင်းလဲပါဝင်ပါတယ်။ရခိုင်ပြည်နယ်မှာနေထိုင်ကြသူအလုံးရဲ့လူအခွင့်အရေးတိုးတက်စေဖို့နဲ့တာယာဝါပြောရေးကိုအဓိကဦးတည်ပြီးတော့ EU အနေနဲ့ American အစိုးရဒေသရင်းကအရေးပါတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့အတွက် EU ရဲ့မဟာဗျူဟာကိုဥရောပကောင်စီကထောက်ခံခဲ့ပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုအစိုးရတစ်ကဦးစားပေးဆောင်ရွက်နေတဲ့အပေါ်ဥရောပကောင်စီကကြိုဆိုတဲ့အကြောင်းကိုဇွန်လ20ရက်နေ့တနင်္လာနေ့ကထုတ်ပြန်တဲ့ EU မဟာဗျူဟာအပေါ်ဥရောပကောင်စီရဲ့တုံ့သက်ချက်ထဲမှာဖော်ပြထားပါတယ်။ငြိမ်းချမ်းရေးရဖို့နဲ့တက်မြက်ရေးလုပ်ငန်းစဉ်တွေမှာ EU ကနိုင်ငံရေးအရပံ့ပိုးမှုတွေပေးသွားမယ်အပြင်ငြိမ်းချမ်းရေးပူးတွဲရမုံငွေတွေကိုလည်းထည့်ဝင်ကူညီသွားမယ်အစီအစဉ်တွေကိုဥရောပကောင်စီကလက်ခံပါတယ်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုထောက်ခံဖို့အတွက်အရေးကြီးတဲ့အကြောင်းကိုလည်းဥရောပကောင်စီကထပ်ပြီးတော့ထောက်ပြထားပါတယ်ခက်ခဲနေတဲ့ရခိုင်ပြည်နယ်ကပြဿနာတွေကိုဖြေရှင်းရေးမှာ EU အနေနဲ့ဗက်ပေါင်းစုံကချင်းကပ်ဆောင်ရွက်မယ်အစီအစဉ်လူ့အခွင့်အရေးဆောင်ရွက်သူတွေအင်အားနည်းတဲ့အဖွဲ့အစည်းတွေလူနည်းစုတွေရဲ့အခွင့်အရေးတိုးတက်အောင် EU ကဆက်ပြီးတော့ဆောင်ရွက်မယ့်အစီအစဉ်တခါမြန်မာနိုင်ငံရဲ့လူ့အခွင့်အရေးမှတ်တမ်းတွေကိုတိုးတက်လာစေဖို့ EU ကဆက်ပြီးတော့အလေးထားဆောင်ရွက်သွားမယ့်အစီအစဉ်စတဲ့ဦးစားပေးအစီအစဉ်တွေကိုအကောင့်ထဲပေါ်နိုင်ရေးမှာ EU နိုင်ငံသားရေးနဲ့မူဝါဒရေးရအကြီးအကဲနဲ့ဥရောပကော်မရှင်တို့က EU ဖွဲ့ဝင်နိုင်ငံတွေနဲ့အနီးကပ်ဆောင်ရွက်ဖို့အတွက်ကိုလည်းဥရောပကောင်စီကတိုက်တွန်းထားပါတယ်အခုလိုမျိုးဥရောပတမကရဲ့မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာတွေကိုဥရောပကောင်စီကခြုံငုံသုံးသပ်ပြီးတော့ထောက်ခံခဲ့တာဟာဒီမိုကရေစီလမ်းပေါ်ရှောင်နေတဲ့မြန်မာနိုင်ငံနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်နေတဲ့အစိုးရအပေါ်ထောက်ခံကူညီသွားမယ်ဆိုတာကိုထပ်ပြီးတော့အခိုင်အမာပြသခဲ့တာဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒအကြီးအကဲဖက်ဒရီကာမိုဂါရီနီကကြေညာချက်ထဲမှာဖော်ပြပြောဆိုထားပါတယ်ရှင်